ထက်မြတ်မှာနေစာတောင်ရင်းမြစ်တစ်လျှောက်မှာခိုလိုနေကြတဲ့ဒုက္ခတွေအခုရပိုင်းမိုးတန်လေတန်ကြောင့်ဒုက္ခရောက်နေကြပါတယ်ကပလီပင်လယ်ပင်ဘက်ကနေမြန်မာနိုင်ငံဘက်ကိုအင်အားကောင်းမုန်နိုင်ငံတစ်ခုဥတီရွေ့လျားနေချိန်မှာတောင်ရင်းမြစ်ကန်ဇက်ကဒုက္ခဒေသခန်းနေမူးကြီးလေကြီးတန်ခံရတဲ့အကြောင်းရန်ကုန်ဝလာတဲ့တဲ့ရင်ကိုတော့မှတ်မှတ်သိအောင်ကပြောပြပါပါခင်ဗျာ
ကရင်ပြည်နယ်မြောက်ရေခိုင်လေးကေကောဒေတာစစ်ပြေးဒုက္ခသည်များစုခိုလိုနေရတဲ့တောင်ရင်းမြစ်တစ်လျှောက်ရာယီဒုက္ခသည်စခန်းတွေပြမှာမလ�20ရက်တနင်္ဂနွေနေ့ညနေပိုင်းမှာမိုးရွာသွန်းတဲ့အရှင်ကြောင့်စခန်းထဲကိုရေဝင်ပြီးတော့ဒုက္ခရောက်ခဲ့ကြပါတယ်။ညလုံးပေါက်မိုးကြီးလေကြီးတဲ့ဒုက္ခတွေကြုံရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့သူတွေကပြောပါတယ်။
အခုလောလောဆယ်တော့အဲ့အချိန်ခံဖို့မရတဲ့အတွက်ကျွန်တော်သူတို့ခံပါလဲဆိုတော့ဒီအမိုးအကံတွေပေါ့နော်အရင်ကတလပန်းနဲ့မိုးထားတဲ့ဟာပြည့်တဲ့အတွက်အခုကအဲ့တလပန်းကိုလေတိုက်တော့လွင့်ထွက်သွားတယ်လေအမှားလေမိုးရွာတော့ရေလက်စုနဲ့အဲ့မှာအခင်းလိုမဲ့ဒီအဲ့အမိုးတွေအတွက်လိုမဲ့ပေါ့နော်မနေ့ကကြည့်လိုက်တာမိုးတော့ရေတော်ထဲမှာနေရတယ်ညလုံးပါပဲမိုးရွာတဲ့အချိန်မှာဆိုရှင်အဲ့ဒီနေတဲ
းထားတဲ့အဲ့ကြလပိုက်လဲလန်ပြန်ပြီးတော့ဟိုကသူနေတဲ့အဲ့အခင်းဆိုလို့ရှိရင်လည်းရေတွေရှင်းလာတယ်လေအပွားတောင်ပေါ်ရေတွေရှင်းလာချင်းသူစီရောက်ပြီးအမအိုင်ချုံကြီးမှာမနေ့ပိုင်းမှရေကဖိဖိဖိချင်းကြသွားတယ်ဆောင်းလဲရှင်းသွားတယ
်ရာကြီးစစ်ပေးဒုက္ခတဲ့စခန်း၅ခုရှိတဲ့တဲ့ကစိုက်အမှတ်တကက်မှာတော့တနင်္ဂနွေနေ့ညတော့ကမိုးတံကိုအတော်လေးခံလိုက်ရပါတယ်စိုက်အမှတ်နှစ်ဖက်မှာတော့မနေ့ကစပြီးတော့မိုးရွာပေမဲ့အခက်အခဲတိတ်မရှိခဲ့ဘူးလို့အဲ့ဒီစခန်းမှာနေထိုင်သူတူကပြောပါတယ်
ကျွန်တော်တို့ဒီနေရာမှာကျွန်တော်တို့နေတဲ့ဖြစ်ဆက်ခါကြတော့ဒီမိုးရွာတော့ပဲရှိတယ်မိုးတန်နေတာတော့မရှိဘူးပေါ့နော်ကျွန်တော်အခုဒီမှာရှိနေရတယ်ဒီမိုးတော့အုပ်တယ်ဆင်းမှာအခုအချိန်ကျတော့ကျွန်တော်တို့မှာတော့တိုက်ရိုက်ခဲ့တာတော့အတန်ရကြရတယ
်မလာ27ရက်ဒီကနေ့ညနေပိုင်းအချိန်ကြီးရတော့မိုးအုံပြီးတော့လေတိုက်တာနဲ့မိုးပွဲကြတာတော့ပဲရှိသေးတယ်လို့စစ်ဘေးရှောင်တွေရဲ့အခက်အခဲကိုကူညီသူလည်းဖြစ်စစ်ဘေးရှောင်စခန်းတွေရဲ့စီးရင်ပြူစုသူလည်းဖြစ်တဲ့ဆရာလာဝါကပြောပါတယ်တိုက်ပွဲတံကြောင်ကိုယ့်ရဲ့နေကိုဆွန့်ခွာပြီးတော့ထွက်ပြေးလာတဲ့ဒုက္ခတွေဟာစာနယ်ရိခာအိုးခွက်ပကံနဲ့အိယကင်းစားရလိုအပ်ချက်တွေရှိပါတယ်။အခုရာသီဥတုအခြေအနေကြောင့်လဲကျန်းမာရေးအပါအဝင်ရေအခက်ခဲလဲရှိတယ်လို့ပြောပါတယ်
။ဒီစစ်ပေးဆောင်၅ခုတည်းမှာအခုလိုက်ပြီးဆင်းရဲကြတဲ့လိုက်ကြည့်နေတဲ့အချိန်မှာသူတို့ရဲ့လိုအပ်ချက်ကဒီကကအခုကကျန်းမာရေးဘိုင်းနဲ့ပတ်သက်တဲ့ဟာတွေလဲအခုခုပြီးအတွက်နော်ခုပြီးကဖွဲ့စည်းသူပြီးပြီးပြင်မယ်လဲယောဂကအခုရာသီတုတ်ပြောကဖြစ်နေတဲ့နာရှိချောင်းဆိုးတာတို့ဝမ်းပြဝမ်းရှောတာတို့အခုဆိုခလေးတွေဆိုအဖြစ်များစွာနှာခေါင်းသွေးယူလာတယ်ဘာလို့ဆိုတွေ့တယ်ဒီလူကြီးပိုင်းမှာဆိုရှင်အဲ့တုတ်ကွေးဟောလောင်းတုတ်ကွေးယောဂါဆိုရှင်ဒီဘုံပြေယူဘုံရှောယောဂါလည်းဖြစ်တယ်လူကြီးယောဂါပိုင်းမှာဆိုခုအမျိုးမျိုးတွေတွေ့ရတယ်ဘာဖြစ်လဲဆိုသူတို့ကကဲနားမှာနေရတဲ့အဲ့ဘယ်လိုခေါ်လဲစစ်ပစ်ဆောင်တွေနေရတဲ့အတွက်ချောင်းမှာချောင်းရည်တွေတုံးရပြည့်ရတဲ့အတွက်ချောင်းရည်မိုးရွာတော့လေဒီကမတက်မရှင်းဘူးသူတို့အတွက်တောင်းရည်တန့်နေလိုအပ်နေတယ်
ဒီလိုအခက်ခဲတွေကြောင့်တချို့ကတော့နေရက်ကိုပြန်သွားကြပြီးတော့ကြံတဲ့ဒုက္ခတွေရဟာလေနေရက်ပြန်နိုင်မှုလုံးချုံအေးချမ်းမဲ့အချိန်ကိုမျှော်လင့်နေကြပါတယ်
။ကျမတို့ကလေလေကိကောဘက်မှာမနေတော့ဘူးကျမတို့ရွာဘက်မှာပြန်ပြောင်းလာပြီးရှင်မကိုထိုင်နေတဲ့နေရာပဲအရင်ဆုပ်ပြီးပြန်လာလိုက်တာအဲ့မှာနေလို့အဆင်ပြေတယ်ကျမတို့လည်းနေရာရှာပြီးတော့ရွှေ့လိုက်တယ်လေကိုနေတဲ့ရွာကိုတော့ပို့ပြီးကြတော့အချိန်လေးကြည့်ပြီးတော့ပြန်လာရတာပေါ့။
ကရင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေး KNLA တပ်တွေအပါအဝင်ပူးပေါင်းတပ်ဖွဲ့တွေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေအိုရင်းစွန့်ခွာထွက်ပြေးနေကြရပါတယ်။မြန်မာနိုင်ငံဘက်ကတောင်ရင်မြစ်တစ်လျှောက်မှာရှိတဲ့အရာကြီးဒုက္ခတွေစခန်း၅ခုမှာလူကြီးတထောင်ကျော်တဲ့အထိရှိပါတယ်။နေရေးစရိတ်ခက်ခဲနေတဲ့အချိန်မှာရာသီဥတုဒဏ်ကြောင့်မှထပ်ပြီးတော့ဒုက္ခရောက်နေရပါတယ်။မြန်မာနိုင်ငံကိုကိုကျွန်းအနီးကနေအေယဝရီမြဝကျွန်းပေါ်ကိုအင်အားကောင်းမုန်တိုင်းငယ်တစ်ခုရွေ့ရှားနေတဲ့အတွက်မိုးလေဝသနဲ့ဇလပီတာဦးစီးဌာနကလင်းမောရောင်အဆင့်တတ်မှတ်ထားပါတယ်။အဲဒီမုန်တိုင်းငယ်ရဲ့အရှင်ကြောင့်မိုးရွာသွန်းတာ၊လေပြင်းတိုက်တာ၊မိုးထချုံရွာတာနဲ့မြင့်ငယ်ချောင်းငယ်တောင်ကျချောင်းတွေမှာလက်တပြည့်အရေးကြီးတာ၊ကုန်းမြင့်တောင်နှင်းဒေသတွေမှာမြေပြိုတာတွေဖြစ်နိုင်လို့ကြိုတင်သတိပြုနေထိုင်ဖို့ကိုလည်းမိုးလေဝသဌာနကသတိပေးထားပါတယ်ရှင်။